မြန်မာနိုင်ငံမှာတက္ကသိုလ်ဝင်ခွင့်စာမျိုးပွဲဖြစ်ဆိုစစ်ဆေးတဲ့စနစ်ကိုပြောင်းလဲတင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာဗတ်တက္ကသိုလ်ကျောင်းစင်မြန်မာသူတေသီတဦးကပြောပါတယ်။တစ်ချိန်ထဲမှာပဲကလေးတိုင်းအခြေခံပညာသင်ကြားခွင့်ရရေးအတွက်လည်းအစိုးရအနေနဲ့ပညာရေးအသုံးစရိတ်တွေမြှင့်တင်ဖို့လိုအပ်တဲ့အကြောင်းထောက်ပြခဲ့ပါတယ်။ဆင်ရသာကလေးငယ်တွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတည်ထောင်နေသူမလလဝင်းကိုဆက်သွယ်မေးမြန်းပြီးမနန္ဒာချန်ကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံတဝန်းတက္ကသိုလ်ဝင်ဆယ်တန်းအောင်စင်းတွေစနေနေ့ကပဲထွက်ခဲ့တာပါဒီအချိန်ဟာဖြစ်ဆိုသူကျောင်းသူကျောင်းသားတွေရောမိဘတွေအတွက်ပါရင်ခုန်စိတ်အလုရှားဆုံးအချိန်လို့ဆိုနိုင်ပါတယ်အစိုးရပြည်ပြည်ဌာနကထုတ်ပြန်တဲ့သတင်းမှာတော့2016ခုနှစ်မှာတက္ကသိုလ်ဝင်စာမွေးပွဲတွေကိုပြည်내နဲ့တိုင်းဒေသကြီးနဲ့နိုင်ငံခြားစာစစ်ဌာနတွေမှာဖြစ်ဆိုသူဥယျာဉ်ဟာ6,300,000ကျော်ရှိခဲ့ပြီးတော့3,900ကျော်အောင်မြင်ခဲ့တာကြောင့်အောင်ချက်ရာဂိုင်းလုံး29.62ရာဂိုင်းလုံးရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစင်ရဲ့ရဆိုရင်ဆယ်တန်းမအောင်တဲ့ကလေးအရေအတွက်က4,000ကျော်လောက်ရှိနေတာပါ။ဒါဟာမြန်မာပြည်ရဲ့အားနည်းတဲ့ပညာရေးစနစ်ကိုပြသနေတာဖြစ်ပြီးတော့ဒီအောင်စင်ကြောင့်လူတစ်ယောက်ရဲ့ဘဝကိုအများကြီးအဆုံးဖြတ်ပေးနိုင်တဲ့စနစ်မျိုးကိုပြင်ဆင်တင်တယ်လို့အမေရိကန်ပြည်ထောင်စုဟာဗတ်တက္ကသိုလ်ကျောင်းစင်လည်းပြီးစည်ရာကလေးတွေနိုင်ငံတကာအဆင့်ပညာသင်ကြားနိုင်ဖို့ကျောင်းတည်ထောင်နေသူတူဦးလည်းဖြစ်တဲ့မလလဝင်းကထောက်ပြခဲ့ပါတယ်
။ကျွန်တော်တို့ဒီမှာအဲဒီစနစ်ကြီးကလဲနေတာဒီတဘာသာကြရုံနဲ့အကုန်ကြသွားတဲ့စနစ်ကြီးပေါ့နော်။အဲ့ဒါကိုပဲဟိုမိဘတွေမှလည်းရင်းလိုက်ရတာအများကြီးကျောင်းသားတွေမှလည်းရင်းလိုက်ရတာဒီပြဿနာမိဘတွေကသူရင်းနဲ့ပြဿနာနေတာပေါ့နော်။ကျောင်းသားတွေလည်းရင်းလိုက်ရတာတက်ပြီးတဲ့အချိန်မျိုးလူတွေဆိုတာဘဝမှာအရင်ကမျှော်လင့်ချက်တွေနဲ့တက်နေတဲ့အချိန်မှာလည်းခြေဆံလိုက်ရတာရောနောက်ပြီးတော့ဒီလိုရတဲ့ဘုံမှာရင်းကြီးနေတာကိုကြည့်ကြရတယ်သူစိတ်သက်ပိုင်းဆိုင်ရာအရင်ကိုစိတ်စိတ်ကြောက်လာတယ်ဒီလိုဒီပြန်လေးနဲ့တိုင်းတဲ့ခါမှာဆက်လွဲသွားတာမျိုးပေါ့နော်ဆက်ဆောင်သွားတဲ့ခါမှာဒီနေရာကတော်တော်ထိကြိုက်သွားတယ်အဲတော့ကျွန်တော်ကတော့ဒီကြတဲ့ဒီစနစ်ကြီးကိုလည်းပြန်ပြီးတော့ရေးဝန်ထုတ်ချင်တယ်ငယ်ငယ်ကမှတော့အကြည့်ဖြစ်နေတော့ဒီဒီနိုင်နဲ့ပတ်သက်လို့အကောင်းဆုံးနဲ့ပြောနေတယ်ဆင်းလာနေမှာဆိုပြီးစာမေးပွဲလည်းမရှိဘူးအင်ဂျန်လည်းမသိဘူးဒါပေမဲ့လူတွေအတိတ်ခေါ်တဲ့အောင်ပြင်းရတဲ့ကြီးကြောင်သူတို့ကလေကိုခေါ်တဲ့အောင်လို့ဆိုပြီးပြဿနာကြီးချင်းကြောင်တိတ်ခေါ်တဲ့အောင်တိချောက်တူတဲ့ခံရအောင်ဒါပဲတမီးလို့ဆိုတော့ဒီပြည်ရန်ကြီးကိုတအားကြီးလေးမသားရောက်လို့ပဲကျွန်တော်တိုက်တွန်းနေတယ်ပြည်ရန်ကြီးလည်းလဲနေပါတယ်လဲပြည်ရန်ကြီးလည်းပြင်ကြအောင်နောက်တစ်ခုကဒီကရင်းနေနဲ့အကြောင်းသားနေနေတော့ဒီပြည်ရန်ဆောင်ကြီးကိုစိတ်ကြအားရမထားကြဘူးဟုတ်
တချိန်တည်းမှာပဲမြန်မာနိုင်ငံမှာပညာမသင်နိုင်တဲ့ကလေးတွေအများကြီးရှိနေတယ်လို့မလလဝင်းကဆိုပါတယ်ကမ္ဘာတဝန်းကြောင်းမတက်နိုင်တဲ့ကလေးအရေအတွက်တန်း120ကျော်ရှိပြီးဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေကတော့လိင်ပိုင်းဆိုင်ရာနိုင်ကျင့်ခံရမှုအပါအဝင်ခွဲခြားဆက်ဆံမှုဇယိတ်မြင်မာမှုမတရားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကြောင့်လို့အမေရိကန်ခြေစိုက်လူခွင့်ရေဆောင်ကြည့်မှုအဖွဲ့ HRW ကနေကြာတာပရင်းနေ့ကထုတ်ပြန်ခဲ့တဲ့ပညာရေးလိုအပ်ချက်ဆိုတဲ့အစီရင်ခံစာမှာထောက်ပြထားတာပါမြန်မာနိုင်ငံမှာကတော့ဆင်းရဲပြီးကျောင်းစိတ်မတက်နိုင်ကြတာဟာအဓိကအကြောင်းရင်းဖြစ်တယ်လို့မလလဝင်းကဆိုပါတယ်
။ဟောမြန်မာပြည်မှာတော့ပညာရှင်တွေမရှိတဲ့ကလေးတွေကမတက်နိုင်ဘူးပေါ့ပြစ်ဆန်။သူတို့များတော့ပြန်ပြစ်ဆန်မတက်နိုင်လို့အလုပ်ကိုသူတို့အစီအစဉ်လုပ်ရတဲ့တောင်းမျိုးပေါ့နော်။ရန်ကုန်မြို့မန္တလေးမြို့တွေမှာအင်ဂျင်နီယာတွေမှရှိပါတယ်။သူတို့အိမ်မလာကူရဲ့အင်ဂျင်ကူလေးတွေပေါ့။သူတို့ဆိုရင်ပညာကို၄ရက်လောက်ပြီးတော့မိတော့မတက်နိုင်တော့နောက်ကလေးတွေကလည်းအများကြီးထက်ထွက်လာတယ်ဆိုတော့ဒီလေအိမ်အောင်ရဲ့တောင်းဝင်ဒီပိုင်းကြောက်ပါတော့ရင်ကြီးရတဲ့ခါမှာကျွန်မလေးလေးဘယ်လောက်ရမလဲမျိုးမတော်ရဲ့အိမ်ကူလည်းဘယ်လောက်ရမလဲမတွက်ဘူးကြီးရရဆွလိုက်တာမျိုးရှိပါကျော်ကြားလေးကြီးကတော့ပြည်ဆိုင်မှာတကယ်ကြီးရဲ့ဘဝလေးပေါ့အဲ့လိုမျိုးအများကြီးရောက်တော့ကျွန်တော်တို့လည်းခွဲခြားကြည့်ဆွလို့ဒီမှာမတင်ရဘူးဆိုတော့ပြဿနာမတက်နိုင်ဘူးပေါ့အချင်းနယ်တွေမှာဆိုကျွန်တော်ကျောင်းတက်ပြီကျောင်းပြဿနာတကြီးရမဟုတ်ဘူးမိုင်၃လေးမိုင်ဒီလိုလမ်းလျှောက်ပြီးတော့တက်ရတဲ့ဟာမျိုးလမ်းပေါ်မှာအချင်းကပြိမ့်မိုင်ဆိုင်ချင်းကြားတယ်အဲ့လိုမျိုးကြီးတော့ဒီတော့ဒီအရင်ကြီးလာလေဘာမှဖြစ်မှာမဟုတ်ဘူးသူတို့တော့ညှို့လင်းချက်တာမရှိတော့အလုပ်တွေလည်းစရစစ်စီနေလွားကြတာပဲဟုတ
်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကတော့အစိုးရအနေနဲ့ပညာရေးအသုံးစရိတ်ကိုမြင့်တင်ဖို့လိုအပ်တယ်လို့မလလဝင်းကထောက်ပြခဲ့တာပ
ါပညာရေးမှာကျွန်တော်လက်ရှိက1.35 ရာခိုင်နှုန်း GDP ရဲ့အဲ့လောက်ပဲတုံးနိုင်ပြီပေါ့နော်ဒီကျွန်တော်ပြောပြောနေဆေးရအစင်ကြီးရဲ့သူတို့ပညာရေးလုံးဝဦးဆောင်လုပ်တဲ့အခါမှာကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင
်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကျင်းကလေးခွင့်ရေးဆိုင်ရာပဋိညာဉ်စာချုပ်နဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကိုအစိုးရတွေအားလုံးကလက်မှတ်ရေးထိုးထားကြပေမဲ့လည်းကျောင်းစိတ်မတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရစေဖြစ်ပြီးတော့ ဒါတွေကိုအခြေခံအဆက်မှာကလေးကဖယ်ရှားဖြစ်ကြမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အခုလိုပညာရေးကဏ္ဍမှာကျုံနေရတဲ့ပြဿနာတွေကိုတော့ဂျွန်လ13ရက်နေ့ကနေ16ရက်နေ့အထိနော်ဝေနိုင်ငံမှာကျင်းပမယ်ပညာရေးဆိုင်ရာကမ္ဘာပူးပေါင်းဆောင်ရွက်ရေးညီလာခံမှာထည့်သွင်းဆွေးနွေးကြဖို့လည်းရှိပါတယ်ရှင်